Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ5ရက်တနင်္လာနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တရေညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ညနေမှာတင်းငွေနေညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူချင်သာပြသမှာဖြစ်ပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေတည်ဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကတ်ဆမ်ဆူလမာနီရဲ့ရုပ်အလောင်းဟာအီရန်နိုင်ငံကိုဒီနေ့မှပြန်ရောက်လာပါပြီ။ဩစတြေးလျနိုင်ငံမှာလောင်နေတဲ့တောမီတွေကြောင့်တည်ဆုံးသူရေအတွက်ဟာ23ယောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကပြောလိုက်ပါတယ်။ဒါမရီယာနိုင်ငံမှာတော့အဆောက်အုံလုံးပြိုကျခဲ့တာကြောင့်လူပေါင်း24ယောက်တည်ဆုံးသွားခဲ့တယ်လို့အာနာဘိုင်းတွေကဒီနေ့မှပြောလိုက်ပါတယ်။ဒီလိုနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
။အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်တွေကအင်တာနက်ပိတ်ထားတဲ့မြို့နယ်တွေမှာအင်တာနက်လိုင်းပြန်ဖွင့်ပေးဖို့တောင်းဆိုလှုပ်ရှားနေကြတာပါကြောင့်ပါလဲ။
ဒီရခိုင်အဲ့ဒီပလေးပခါဖြစ်နေတဲ့ဒေတာမှရှိတဲ့ပြည်သူတွေအတွက်ရောအဲ့ဒီဒေတာမှဘာတွေဖြစ်နေလဲဆိုပြီးတော့အဲ့ဒီဒေတာမှမရှိတဲ့ပြည်သူတွေတိဖို့အတွက်ကောကအင်တာနက်ကအရေးပါလာတယ်ပေါ့နော်။လိုချင်တာအမှဘယ်နေရာမှာပဲ
အတန်းဖွဲ့ရဲ့သုတေသနမန်နေဂျာကြောကြချက်နဲ့အတူနားဆင်နိုင်ပါတယ်။အဲ့ဒီနောက်မြန်မာအရေးဆွေးနွေးခန်းမှာတော့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့ပြည်လုံးကရီးတွေအကြောင်းလူငယ်တွေဆွေးနွေးထားကြတာကိုနားဆင်ရမှာပါ။ဒုတိယပိုင်းအစီအစဉ်မှာသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုတ်သက်ချက်တကမြန်မာပြည်ကပေးစာနဲ့ထူးခြားစံပြအစီအစဉ်တွေနားဆင်နိုင်ကြပါရဲ့ရှင်။အခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသိအောင်တို့ပြောပြပေးပါမယ်ရှင
်။ဤရန်နိုင်ငံမျိုးတော်ဘက်ကမှာပြီးခဲ့တဲ့တောက်ချာနေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေထိဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကဆမ်ဆူလမာနီရဲ့ရုပ်အလောင်းဟာအီရန်နိုင်ငံကိုဒီနေ့မှပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်။ကဆမ်ဆူလမာနီထိဆုံးသွားတဲ့ပတ်သက်ပြီးအီရန်နိုင်ငံအနောက်တောင်ပိုင်းကအဘတ်မြို့မှာလူတွေတောင်းတဲ့ချီဝန်ထမ်းပူဆွေးကြောင်ပြသတဲ့အနေနဲ့လမ်းဒီဘော်ကိုထွက်ပြီးတော့ခြိတက်ခဲ့ကြပါတယ်။ဒါကိုအီရန်နိုင်ငံရဲ့အစိုးရပိုင်းရုပ်သံကနေလည်းထုတ်လွှင့်ပြသခဲ့ပြီးတော့လက်ရဝတ်စုံတွေဝတ်ဆင်ထားတဲ့လူတွေဟာကျွေးကြော်ဆန်တွေကိုအဟစ်ရင်ပတ်တွေကိုထုပြီးတော့ဆူလမာနီကိုနောက်ဆုံးအနေနဲ့ဂုဏ်ပြုခဲ့ကြပြီးတော့အတော်များများကတော့အမေရိကန်ကြဆုံးပါစေဆိုတဲ့ကျွေးကြော်ဆန်တွေကိုအဟစ်ခဲ့ကြပါတယ်။ဆူလမာနီရဲ့အခေါင်းပေါ်မှာတော့အီရန်နိုင်ငံရဲ့အလံကိုလွှမ်းခြုံထားပြီးတော့လေယာဉ်ပေါ်ကနေချလာတဲ့အချိန်မှာတော့စစ်တီးဝိုင်းနဲ့ဂုံပြူခဲ့ကြပါတယ်။ဆူလမာနီရဲ့ရုပ်အလောင်းကိုတော့အီရန်နိုင်ငံကရှီယာဘာသာဝင်တွေထွက်မြတ်ထားရမှာချက်မြုပ်ကိုဒီနေ့မှာတည်ဆောင်သွားမှာဖြစ်ပြီးတော့အဲဒီနောက်တော့ဒီရန်မြုပ်ကိုတည်ဆောင်မှာပါ။အဲဒီနောက်တော့သူ့ရဲ့ရုပ်အလောင်းကိုဇာတိမြို့ဖြစ်တဲ့ကာမန်မြို့မှာအင်္ဂါနေ့ချရင်မြေမြုပ်တင်းကြုံမှာဖြစ်ပါတယ်ခင်ဗျာ။
American လေကြောင်းတိုက်ခိုက်မှုအတွင်းတည်ဆုံးခဲ့တဲ့ Iran ဘိုချုပ်ကြီး Qasem Soleimani နေရာမှာသူ့လက်ထောက်ဘိုချုပ် Ismail Ghani ကိုခန့်အပ်လိုက်ပါတယ်။ Iran တော်လှန်ရေးအဆောင်တပ်ဖွဲ့ရဲ့တစိတပိုင်းဖြစ်တဲ့နိုင်ငံရခြားဆိုင်ရာ Khach တပ်ဖွဲ့က Iran ထိပ်တန်း Iran ဘာသာရေးကောင်ဆောင် Ayatollah Ali Khamenei နဲ့တိုက်ရိုက်ထိတွေ့နိုင်တဲ့ပြည်သူစစ်ဖွဲ့ဖြစ်ပါတယ်။ဒီတပ်ဖွဲ့အနေနဲ့ Iran ရဲ့ပယ်ထိန်ထုံးအစီအစဉ်ကိုကုခဲ့ရတယ်လို့ပါရှန်ပင်လယ်ကွေ့အတွင်း American ရေတပ်ကိုစောင့်ကြည့်နောက်ရောင်ခန္ဓာစတဲ့လုပ်ငန်းတွေကိုလှုပ်ဆောင်တာပါ။အခုတည်ဆုံးသူဘိုချုပ်ကြီးကဆမ်ဆူလမာနီနေရာကိုရယူခဲ့တဲ့အသက်62နှစ်အရွယ်ပိုချုပ်အက်စမီလ်ဂါနီဟာ1980ပြည်နှစ်တွေတုန်းကအီရန်အီရက်ရှင်းနေကြစစ်ပွဲအတွင်းမှာလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေမှာပါဝင်ခဲ့ပြီးနောက်ပိုင်းမှာအစ်စ်ဖွဲ့စည်းတဲ့ခတ်ပြည်သူစစ်အဖွဲ့ကိုဝင်ရောက်လာသူဖြစ်ပါတယ်။အခုလိုပိုချုပ်ကြီးကဆမ်ဆူလမာနီနေရာကိုရယူလိုက်တဲ့ပိုချုပ်ဂါနီအတွက်ကတော့အမေရိကန်ကိုလက်တုံ့ပြန်ရေးဘယ်လိုကိစ္စမျိုးကိုမဆိုတာဝန်ယူရဖို့ဖြစ်လာနိုင်ပါတယ်။
အီရန်စစ်ဘိုလ်ချုပ်ကဆမ်ဆူလမာနီတည်ဆုံးသွားနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အီရန်နိုင်ငံတို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချင်းကြောက်ပြောဆိုနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဆူလမာနီကိုအချင်းတော်ကြတဲ့ကသုတ်တင်ဖို့ရှိခဲ့တာဖြစ်ပြီးတော့မနေ့ရှိခဲ့တာဖြစ်တယ်လို့မနေ့စနေနေ့ကတရားဝင်ပြောကြားလိုက်ပြီးတော့အီရန်အနေနဲ့အမေရိကန်ကိုပြစ်မှတ်ထားတာကြီးဆက်လုပ်နေမယ်ဆိုရင်တိုက်ခိုက်မှုအနေနဲ့ပို့ပြီးတော့ရင်ဆိုင်လာရနိုင်ပွဲရှိတယ်ဆိုပြီးတော့သမ္မတထရမ့်ကသတိပေးပါတယ်။အီရန်နိုင်ငံရဲ့အုပ်ချုပ်ဘာသာရေးကောင်ဆောင်ကြီးအယာတိုလာအာလီခါမေနီကတော့ဆူလမာနီတည်ဆုံးသွားတဲ့ပတ်သက်ပြီးတော့အမေရိကန်ကိုပြင်းပြထန်ထန်တုံ့ပြန်သွားမယ်ဆိုပြီးတော့ပြောထားပါတယ်။အမေရိကန်အနေနဲ့စစ်ပွဲကိုဆောက်ဖို့အတွက်အခုလိုတိုက်ခိုက်ခဲ့တာမဟုတ်ပဲစစ်ပွဲကိုအဆုံးသတ်ဖို့အတွက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းအီရန်အနေနဲ့အိန္ဒိယနိုင်ငံရဲ့ဂျာမန်ဂျာဂန်တပ်တွေကိုထားပြီးမတိမငြိမ်ဖြစ်အောင်လုပ်နေတာပါဝင်ဒေသတွေမှာရန်လိုတဲ့လုပ်ရက်တွေကိုချက်ချင်းအဆုံးသတ်ဖို့လိုတယ်ဆိုပြီးတော့လည်း သမ္မတထရမ့်ကပြောထားပါတယ်တကယ်လို့အီရန်နေနဲ့အမေရိကန်တွေကိုပြစ်မှတ်ထားတိုက်ခိုက်မယ်ဆိုရင်အီရန်ရဲ့နောက်ထပ်နေရာ52ခုကိုအလျင်မြန်ပြင်းထန်ထန်တိုက်ခိုက်သွားမှာဖြစ်တယ်ဆိုပြီးတော့လေသမ္မတထရမ့်က Twitter ကနေစနေနေ့မှာပြောကြားထားပါတယ်အီရန်စစ်ဗိုလ်ချုပ်ဆူလိုင်မာနီဟာအမေရိကန်နဲ့အီရန်အီရတ်ပြည်သူထောင်ပေါင်းများစွာတွေ့ဆုံခဲ့တဲ့ကိစ္စမှာတာဝန်ရှိသူဖြစ်တယ်ဆိုပြီးတော့လေသမ္မတထရမ့်ကပြောပါတယ်တစ်ချိန်တည်းမှာပဲအမေရိကန်အမတ်84တက်ရင်ဟာဒီမြောက်ကယ်ရိုလိုင်းနာပြည်နယ်ဖုတ်ဘရက်မြို့ကနေကူဝိတ်နိုင်ငံကိုမနေ့စနေနေ့မှာထွက်ခွာသွားခဲ့ဖြစ်ပါတယ်ခင်ဗျာ
။ကင်ညာနိုင်ငံကန်ယူရန်ဒေတာလာမူးမှရှိတဲ့အမေရိကန်တပ်နဲ့ကင်ညာတပ်ဖွဲ့အခြေစိုက်စခန်းကိုဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်ခဲ့ကြောင်းဆိုမာလီစစ်သွေးကြားအယ်ရှာဘပ်အဖွဲ့ကပြောပါရတယ်။တိုက်ခိုက်မှုကကင်ညာဆိုမာလီနယ်ဇက်လာမူးကျွန်းပင်လယ်ဦးနာကစင်ဘာအခြေစိုက်စခန်းမှာဖြစ်ပွားတာပါစစ်တပ်အခြေစိုက်စခန်းလေရင်ကွင်းပြည်လန်းကိုတနင်္ဂနွေနေ့အစောပိုင်းကကျူးကျော်ဝင်ရောက်တိုက်ခိုက်ဖို့ကြိုးပမ်းတာဖြစ်တယ်လို့ကင်ညာစစ်တပ်ပြောခွင့်ရဗိုလ်မှူးကြီး Paul Juguna ကပြောပါတယ်အခြေအနေတွေကိုထိမ့်သိမ်းထားပေမဲ့စိတ်ချရတဲ့အနေအထားမှာမရှိသေးဘူးလို့လက်မှုပြည်နယ်ကော်မရှင်နာမင်းကြီး Iran Gu Macharia ကပြောပါတယ်ဒီတိုက်ခိုက်မှုခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလည်းလုပ်နေတယ်လို့ Afghan Sanya American တပ်ဖွဲ့ Africon ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်စစ်သွေးကြွအယ်ရှာဘပ်အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့အခြေစိုက်စခန်းနေရာတချို့ကိုသူတို့ထိန်းချုပ်ထားပြီးတိုက်ခိုက်မှုအတွင်းကြဆုံးသူတွေရှိတယ်လို့လည်းဖော်ပြပါတယ်ကင်ညာကကွယ်ရေးတပ်ကထုတ်ပြန်တဲ့ကြေညာချက်မှာတော့တိုက်ခိုက်မှုအတွင်းမှာစစ်သွေးကြွ၄ဦးသေဆုံးခဲ့တယ်လို့ပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းလာမူမြို့မှာအယ်ရှာဘပ်အဖွဲ့ကဘတ်စကားတစ်စင်းကိုတိုက်ခိုက်ခဲ့တဲ့အတွက်လူ၃ဦးသေဆုံးခဲ့ပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဩစတြေးလျနိုင်ငံမှာလောင်နေတဲ့တော်မီတွေကြောင့်တည်ဆုံးသူရေအတွက်ဟာ23ယောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောလိုက်ပါတယ်။တော်မီကအခုသတင်းဘက်ကမှပို့ပြီးတော့အချိန်ပြင်းလာတာကြောင့်ဒီတော်မီကိုငြိမ်းသက်ဖို့အတွက်လည်းနောက်ထပ်အရန်တပ်ဖွဲ့ဝင် 3,000 လောက်ကိုခေါ်ယူလိုက်တယ်လို့သူကပြောပါတယ်။ဒါမဲ့24နိုင်ကာလဟာဩစတြေးလျနိုင်ငံအတွက်အလုံးကိုခက်ခဲတဲ့ကာလကိုရင်ဆိုင်နေရတာဖြစ်တယ်လို့ဝန်ကြီးချုပ် Morrison ကရုပ်သံကနေတဆင့်ပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံကဒီအနည်းဆုံးဖြစ်နေတဲ့၃ခုမှာမနေ့စနေနေ့ကတော့လေတိုင်နှုန်းပြင်းထန်တာရဲ့အပူချိန်မြင့်မားတာတွေကြောင့်တော်မီလောင်ကျွမ်းတဲ့နေရာဟာပုံများလာခဲ့ပြီးတော့လွန်ခဲ့တဲ့နေ့ရက်အတွင်းဒီတော်မီတွေကိုငြိမ်းသက်ဖို့ကြိုးစားရင်းနဲ့သားဖား၂ယောက်လည်းထိဆုံးခဲ့ပါတယ်ထိဆုံးသွားတဲ့သားဖား၂ယောက်ဟာအသက်88နှစ်အရွယ်ဒိတ်ကလန်ဆိုသူနဲ့သူ့ရဲ့သားဖြစ်သူအသက်43နှစ်အရွယ်ကလေတန်တို့ဖြစ်ကြပါလေသူတို့ရဲ့ရုပ်လောင်းတွေကိုကန်ကူးကျွန်းကလက်မပေါ်မှာစနေနေ့ကတွေ့ရှိခဲ့တာဖြစ်တယ်လို့ဩစတြေးလျအနာပိုင်ကပြောပါတယ်ဒီတော်မီဟာဩစတြေးလျနိုင်ငံသမိုင်းမှာအဆိုးအဝါဆုံးလောင်ကျွမ်းတဲ့တော်မီဖြစ်ပါတယ်။မီးလောင်ကျွမ်းမှုကြောင့်ဩစတြေးလျနိုင်ငံတဝက်အပူချိန်ဟာစံချိန်တင်လောက်အောင်နင့်တက်ခဲ့ပြီးတော့မျိုးရိုကင်မရာမှာဆိုရင်မနေ့ကတော့အပူချိန်ဟာ190ဒီဂရီဖာရန်ဟိုက်တီရှိခဲ့ပြီးတော့ဆစ်နီမြို့မှာတော့ဆစ်နီမြို့ကရဲ့အနောက်ဘက်ကပန်ရစ်မြို့မှာတော့120ဒီဂရီဖာရန်ဟိုက်တီရှိခဲ့ပါတယ်။ဒီတော်မီကိုငိမ့်တက်နေတဲ့မိသက်သမားတွေကိုအကူအညီပေးဖို့အတွက်ဆိုပြီးတော့ကမ္ဘာတဝန်းကနေအလူငွေထပ်ဝင်နေကြတာမှာအခုဒီကနေ့မှဆိုရင်တော့ဩစတြေးလျဒေါ်လာ25သန်းရရှိထားပြီလို့လည်းသိရပါတယ်။အခုနောက်ဆုံးသိရသလောက်ကတော့ဒီကနေ့မှအပူချိန်အနည်းငယ်ကျဆင်းခဲ့ပြီးတော့လေတိုက်နှုန်းလည်းပြင်းထန်တာကြောင့်အခြေအနေတွေကနည်းနည်းတော့တက်တာလာတယ်ဆိုပြီးတော့သိရပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာအဆောက်အဦတလုံးပြူကျတာကြောင့်လူ24ဦးသေဆုံးပြီးတော့23ဦးဒဏ်ရာရခဲ့ပါတယ်။အပြည့်စည်းပုံတွေကြားမှာတချို့ပိတ်မိနေတော့မယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။မြို့တော်ဖနွမ်းပင်ရဲ့အနောက်တောင်ဘက်မိုင်း100လောက်ဝေးတဲ့ခမ့်ကန်ယူရန်မြို့ကခုနှစ်ထပ်တိုက်အဆောက်အဦတောက်ကြနေတုန်းကပြူကျခဲ့တာပါ။ပရီယာစီနာနောက်ခရိုင်တွင်မှဆောက်လက်ဆအဆောက်အဦပြူကျတာကြောင့်လူ28ဦးသေဆုံးခဲ့တဲ့ဖြစ်ရဖြစ်ပြီးနောက်တစ်နှစ်မှာပဲအခုလိုနောက်ထပ်အဆောက်အဦပြူကျမှုဖြစ်ပြီးတော့အသေးပြောက်များခဲ့တာပါအခုအချိန်ထိရထားတဲ့စီးရင်ရ24ဦးသေဆုံးပြီလို့ကမ်အုပ်ချုပ်ရေးမှူးကန်စာတာကရိုက်တာသတင်းဌာနကိုပြောပါတယ်ပိတ်မိသူတွေရှိပြီးတော့ဘလောက်အရေးအတွက်ပိတ်မိနေတယ်လဲဆိုတော့မသိရသေးပါဘူးအဆောက်အဦပိုင်ရှင်ဇနီးမောင်နှံကိုတော့မင်းမြန်းစစ်ဆေးဖို့အာဏာပိုင်တွေကခေါ်ယူထိန်းသိမ်းထားပါတယ်
ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံကပြည်မာကြီးကလာတဲ့ကုန်သွယ်တွေကိုဆန့်ကျင်တဲ့အနေနဲ့တရုတ်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့မြို့မှာခြေဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူ1000လောက်တရုတ်နိုင်ငံပြည်မာကြီးကရှန်ဆန်မြို့နဲ့ကက်ရက် ရှိတဲ့ဒီဟောင်ကောင်ဘက်ချမ်းကဆန်ရှိမြို့မှာညဉ့်ညံစွာနဲ့ဆန္ဒပြခဲ့ကြတယ်လို့ဒီမိုကရက်တစ်ပါတီကပြောပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ရဲတပ်ဖွဲ့ကလူစုခွဲခဲ့တာကြောင့်အကြမ်းဖက်တာတွေဒီပါဖြစ်ခဲ့ပါတယ်။အစောပိုင်းမှာဒီဆန္ဒပြတဲ့သူတွေကဒီဆန်ရှိရက်စကန်ကိုလက်စီထည့်ထားတဲ့ပလင်းပုံးနေနဲ့တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့ကြည်တဆနာပြမှုအတွဲမှာလူ60တမင်းကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့သိရပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနဟာတိုက်ကိုကြီးမားတဲ့စိုက်ဘာတိုက်ခိုက်မှုနဲ့ကြုံတွေ့နေရတယ်လို့တင်းငွေနေနေမှာပြောပါတယ်။ဒါဟာတခြားနိုင်ငံတခုကရည်ရွယ်ချက်နဲ့ပြစ်မှတ်ထားတိုက်ခိုက်တာဖြစ်နိုင်ကြောင်းနဲ့အခုထိထိန်းချုပ်လို့မရသေးဘူးလို့ပြည်ထောင်စုဌာနကကြေညာချက်ထုတ်ပြန်ပါတယ်။အရင်ကဥရောပနိုင်ငံတွေကိုဒီလိုပြစ်မှတ်ထားတိုက်ခိုက်တာတွေလည်းရှိခဲ့တယ်လို့ပြည်ထောင်စုဌာနကြေညာချက်မှာဖော်ပြပါတယ်။တိုက်ခိုက်မှုတွေကာကွယ်ရေးလုပ်ငန်းတွေကိုအလင်းမြန်ဆောင်ရွက်နေပြီးတော့ပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းထားတယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကစနေနေ့ကဩစတြေးလျ Greens Party က Conservative Party နဲ့ညွန့်မောင်းဖွဲ့ဖို့ Salzburg မြို့လွှတ်တော်မှာသဘောတူပြီးတဲ့နောက်မှာပေါ်ပေါက်ခဲ့တာပါ။
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့မမြသစီအောင်တို့ပြောပြပေးသွားကြတာပါရှင်။အခုရခိုင်ပြည်နယ်နဲ့အင်တာနက်ပြန်ဖွင့်ပေးဖို့အတွက်တောင်းဆိုမှုကိုကြည်ကြရအောင်ပါ။ရခိုင်လက်နက်ကန်တပ် AA နဲ့အစိုးရစစ်တပ်တို့ကြားဆစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာပြည်သူတွေသတင်းချက်လက်အများဆုံးသိနိုင်ဖို့နဲ့အခက်အခဲဘေးဒုက္ခတွေကိုအများဆုံးသတင်းပို့နိုင်ရေးရခိုင်ပြည်နယ်ထဲကမြို့နယ်တချို့မှာပိတ်ထားတဲ့အင်တာနက်လိုင်းတွေအများဆုံးပြန်ဖွင့်ပေးဖို့ပြည်သူတွေကလက်မှတ်ရေးထိုးတောင်းဆိုနေကြပါတယ်။ဒီမိုကရေစီအခြေခံလူ့ခွင့်ရေးဖြစ်တဲ့သတင်းချက်လက်ရယူနိုင်ဖို့အစိုးရကိုရခိုင်လွတ်တော်ပါဝင်ရခိုင်နိုင်ငံရေးပါတီတွေနဲ့ပြည်သူတွေကတောင်းဆိုနေပေမဲ့လည်းအခုချိန်ထိအရေးတူဖြည့်ရှင်းပေးတာမျိုးမရှိသေးဘူးလို့လည်းရခိုင်မျိုးသားပါတီ ANP ဘက်ကပြောပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဆစ်ပြစ်လာတာနှစ်ချီလာပြီဖြစ်တဲ့ရခိုင်ပြည်နယ်တွင်ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ရေးပဋိပက္ခတွေဆက်ပြင်းထန်နေတဲ့အချိန်မှာပဲအင်တာနက်ဆက်သွယ်မှုတွေဆက်လက်ဖြတ်တောက်ထားတဲ့အနေအထားဖြစ်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်ဇွန်လ21ရက်နေ့ကနေစလို့စစ်ဖြစ်နေတဲ့ချင်းပြည်နယ်တွေကမြို့နယ်တစ်မြို့အပါအဝင်ရခိုင်ပြည်နယ်အတွင်းကမြို့နယ်တချို့ကိုပါပြည်ထောင်စုဆိုရဆက်သွယ်ဝင်ကြီးဌာနကနေနိုင်ငံတော်လုံခြုံရေးအကြောင်းပြဖျက်ထောက်ခဲ့တာပါ။အခုချိန်ထိလည်းရခိုင်ပြည်နယ်မင်းပြားကြောက်တော်ပုံနှကျွန်းနဲ့မြောက်ဦးမြို့နယ်တွေမှာအင်တာနက်ဆက်လက်ဖျက်တောက်ထားတဲ့အခြေအနေဖြစ်နေတာကြောင့်ရခိုင်ပြည်နယ်အတွင်းကဒေသခံပြည်သူတွေအပါအဝင်ရခိုင်လွတ်တော်နိုင်ငံရေးပါတီတွေနဲ့ဒီမိုကရေစီအင်အားစုတွေလူ့ခွင့်ရေးလှုပ်ရှားသူတွေဘက်ကရခိုင်ပြည်နယ်မှာအများဆုံးအင်တာနက်တွေပြန်လည်ဖွင့်လှစ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီလိုမျိုးရခိုင်ပြည်နယ်တွင်အင်တာနက်တွေအများဆုံးပြန်လည်ဖွင့်လှစ်ပေးဖို့ပြည်ထောင်စုဆိုရကိုပြည်သူအများကလက်မှတ်ရေးထိုးတောင်းဆိုတဲ့လှုပ်ရှားမှုတစ်ရက်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်အဖွဲ့ကဦးဆောင်ပြီးဆောင်ရွက်နေပါတယ်။နာမည် January 21ရက်နေ့နောက်ဆုံးထားပြီးတော့ကောက်ခံမှာဖြစ်ပြီးတော့ပြည်ထောင်စုဆိုရပြည်ထောင်စုအစ်စ်လွှတ်တော်တွေစီကိုပေးဖို့သွားမှာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်အဖွဲ့ကသုတေသနမန်နေဂျာကိုရဲဝေဖြိုးအောင်က VOA မြန်မာပိုင်းကိုပြောပါတယ်။
ဟုတ်ကဲ့အဓိကပထမတစ်ချက်ကကြတော့ဒီရခိုင်ပြည်နယ်မှာပေါ့နော်ပြည်သူတွေကိုအတိအပြည့်အကြောင်းကြားခြင်းမရှိတဲ့နယ်ပေါ့နော်ရုပ်တရက်အင်တာနက်ဖြတ်တောက်မှုတွေလုပ်တယ်အချို့မျိုးတွေဒီမှာဆိုအင်တာနက်ကိုလုံးဝဖြတ်တာမဟုတ်ဘူးနဲ့အင်တာနက် live stream တွေလည်းလုပ်တယ်ပေါ့နော်ဒီရခိုင်မှာရှိတဲ့ပြည်သူတွေကိုယ်တိုင်ပေါ့နော်ဒါကိုစိုးရင်ကြောင်းကြားမှုဖြစ်လို့လည်းမဟုတ်ဘဲနဲ့နိုင်ငံလုံးမှာရှိတဲ့ပြည်သူတွေကိုယ်တိုင်ဟိုကြောင်းကြားဆိုရင်ဖြစ်ဖို့လိုအပ်တယ်ပေါ့နော်အဲဒီကမှဒီကျွန်တော်တို့အစိုးရနဲ့ဒီတမတော်ရဲ့တရားလည်းလုံးနေရတာဒီပြန်လဲထိကောင်းနိုင်မလို့ထင်တယ်ပေါ့နော်အဲ့ကကြောင့်မလို့ပထမကဒီပြည်သူတည့်ရလုံးကိုဂျင်းစကားပါတာပေါ့နော်ရခိုင်မှာတော့ဒီလိုတွေဖြစ်နေပေါ့နော်ဒါတွေကအချိန်မီအခြားနဲ့အခြားနေရာကြောင်းလာနိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့ကနေပြီးတော့အချိန်မီပေါ့နော်ဒါတွေကိုကန့်ကွက်ဖို့ရှုံချဖို့လိုအပ်တယ်ပေါ့နော်ဒီရခိုင်လက်ပတ်မှာချင်းလက်ပါမယ်အခြားတိုင်းသားလက်ပါမယ်တို့တွေကိုယ်တိုင်မဟုတ်ဘဲနဲ့အခြားတိုင်းငယ်လုံးမှရှိရဲ့ဟိုပြည်သူတွေကပါဒါကိုတောင်းဆိုတဲ့ဒီအခါမှာအင်တာနက်ဖြတ်တောက်မှုတွေကိုဆန့်ကျင်ကွက်တယ်ဆိုရက်သဘောနဲ့လည်းမဲ့ဤထုတ်ကိုလုပ်တာပါခင်ဗျာ
စစ်ဖြစ်နေတဲ့နေရာတွေမှာအင်တာနက်ဖြတ်တောက်ထားတာကတော့တောင်းနဲ့ချီနေပြီဖြစ်တဲ့စစ်ပြေးနေရတဲ့ပြည်သူတွေရဲ့သတင်းအချက်အလက်မှရယူနိုင်မှုစစ်ပြေးဒုက္ခတွေတွေလက်တလောကြုံနေရတဲ့အခက်အခဲဒုက္ခတွေကိုတပ်ဆိုင်သူတွေသိအောင်အမြန်ဆုံးပြောပြနိုင်ဖို့အခက်တွေ့စေတာမှုအင်တာနက်ဖြတ်တောက်တာဟာအမြတမ်းအနည်းကြီးတဲ့လုပ်ရက်ဖြစ်တယ်လို့လည်းအတန်ကကိုရဲဝေဖြူအောင်ကပြောပါတယ
်ဒီရခိုင်အဲ့ဒီပလီပခါဖြစ်နေတဲ့ဒေသမှာရှိတဲ့ပြည်သူတွေအတွက်ရောအဲ့ဒီဒေသမှာဘာတွေဖြစ်နေလဲဆိုပြီးတော့အဲ့ဒီဒေသမှာမရှိတဲ့ပြည်သူတွေတိဖို့အတွက်ကအိန္ဒိယကအရေးပါလာတယ်ပေါ့နော်။ဆိုလိုချင်တာကဘယ်နေရာမှာဘယ်နေရာမှာတိုက်ပွဲတွေဖြစ်နေပြီဆိုပြီးတော့အဲ့ဒီဒေသမှာရှိတဲ့လူတွေတိတဲ့အခါကျမှအဲ့ဒီဒေသမှာရှိတဲ့လူတွေကဘက်ဘက်ကိုတော့တင်းချောင်းအောင်မယ်ဘက်ဘက်ကိုပြီးရမယ်ဆိုတဲ့အားမျိုးတိနိုင်မှာပေါ့နော်။ပြီးတဲ့အခါမှာဒီထုတ်ပြန်မှုတွေပေါ့ဥပမာဆိုရင်ကျွန်တော်တို့ဒီရခိုင်ဒေသမှာလည်းတိမယ်ဆိုရင် AA ပေါ့နော်ရခိုင်တပ်မတော်ဘက်ကနေပြီးတော့ဒေသတွေမှာဟိုပေါ်တော့ဒီတိုက်ပွဲအဆင်ပြေမဲ့ဖြစ်မယ်ဆိုပြီးတော့ပုံမှန်ထုတ်ပြန်လေးရှိတယ်။ဆိုတော့အဲ့ထုတ်ပြန်လေးရှိတဲ့အားတွေကိုပြည်သူတွေကဖတ်ပြီးတော့မှ တို့တွေကဘယ်လိုပြေးရမလဲဟိုဘယ်လိုတိုင်းချောင်းအောင်လဲဆိုတာလေးဒီမှာအခုကတစ်ဖက်ကနေဖြတ်တောက်လိုက်တဲ့အခါကျတော့ဘာမှမသိနိုင်တော့ဒီထုတ်ပြန်တဲ့ကိစ္စတွေရောခိုင်တိတဲ့မှာတကယ်ဖြစ်နေတဲ့ကိစ္စတွေမသိတော့ဘဲနဲ့တော့ဒီမိကမျက်ခြေပြအောင်လုပ်နေလို့တော့မှဟိုထင်အောင်ထင်မှဖြစ်လာနေစီလေပေါ့နော
်အခုလိုမျိုးရခိုင်ပြည်နယ်တွင်အင်တာနက်ဖြတ်တောက်မှုတွေပြန်ဖွင့်ပေးဖို့ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရကိုအရေးတကြီးတောင်းဆိုနေပေမဲ့လို့အလေးနက်ထားပြန်လဲဖြေရှင်းပေးတာမရှိဘူးလို့လည်းရခိုင်မျိုးသားပါတီ ANP ရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မရက်ကျော်ကပြောပါတယ်ဒါကတော့နိုင်ငံသားတွေရဲ့အခြေခံလူခွင့်ချိုးဖောက်မှုဖြစ်ပြီးဒီမိုကရေစီအစိုးရတည့်ရမလုံအပ်တဲ့လုပ်ရအဖြစ်လဲသူကပြောပါတယ
်ဘာလို့ပါဒီရက်တော့ပုံစံဒီအနေနဲ့လည်းတော့မှာသင်ကြားပေါင်းဆိုတာဒီလိုရှိတာကြီးဘာမဲ့ဒီအစိုးရဆေးရပိုင်းကအခုချိန်ကြီးကဘာမှသင်ကြားဆောင်ရွက်တာလည်းမရှိဘူးအလုပ်ချင်းတည်းလုံးနေအလုပ်မျိုးကျွန်တော်တို့ဒီမျိုးကြီးအစိုးရကပြောနေဒီမျိုးကြီးဆိုင်နေဘာမှမကိုင်းနေတဲ့ဒီလိုမျိုးလက်တွေ့ပိုင်းတွေဆိုတော့ကျွန်တော်တို့ကအမျိုးရင်းကျွန်တော်တို့ပါတီအနေနဲ့ထုတ်ဖြတ်ပြီးကျွန်တော်တို့
လာမယ့်ဇန်နဝါရီလ21ရက်နေ့မှာတော့ရလာတဲ့လက်မှတ်တွေကိုစူးစီးပြီးတော့သက်ဆိုင်တဲ့အစိုးရနဲ့လွှတ်တော်တာဝန်ရှိတဲ့သူတွေကိုတောင်းဆိုကြမှာဖြစ်ပြီးဒီမိုကရေစီစနစ်ကိုဖော်ဆောင်နေတဲ့လူထုကရွေးချယ်ထားတဲ့အစိုးရတည်ရအနေနဲ့ပြည်သူအများရဲ့သဘောဆန္ဒကိုအလေးထားမယ်လို့မျှော်လင့်ကြောင်းလည်းဥဆောင်လှုပ်ရှားသူတွေကပြောပါတယ်ရှင်
မဆုံမပြပြခဲ့တာပါရှင်ခုမြမအရေးစွန်းနေတဲ့အစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီစစ်မှန်တဲ့ဒီမိုကရေစီတည်ဆောက်ပြီးဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါက်လာဖို့တိုင်းရင်းသားပြည်သူတွေရဲ့တောင်းဆိုချက်တွေကိုလက်လျူရှုထားလို့မရသလိုပြည်လုံးစာချုပ်မှာပါတဲ့ဒန်းတူညီမျှခြင်းဆိုတဲ့ကိရိတွေကိုလည်းအကောင့်ထဲပေါ်ပေးဖို့လိုတယ်လို့လူငယ်ကောင်းဆောင်တွေကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာပေါ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလမ်းစဉ်တွေအကြောင်းလူငယ်တွေကြားအမျိုးသားပြန်လည်တည်မြဲရေးနဲ့ဆိုင်တဲ့ယုံကြည်မှုတည်ဆောက်ရေးလုပ်ငန်းတွေကိုလုပ်နေတဲ့ The Win Institute ကပရိုဂရမ်ဒါရိုက်တာမဖြူဖြူအောင်တန်လွင်ပြည်သူမူဝါဒရေးရာလေ့လာရေးအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးရင်းလောင်တို့ကို VOE ရန်ကုန်ရုံးမှကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဆိုတော့ဒါဒီကငါပဲအနေနဲ့ပါရှင်တောင်းရှိလို့ဒီလိုပြောထားတာရှိတယ်။အဲ့ဒါပါလဲဆိုတော့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းစဉ်တွေမပြီးဆုံးသေးတဲ့အတွက်တိုင်းသားဒီလိုလားတောင်းဆိုနေတဲ့ Federal စနစ်ကိုလုံဆောင်မှုဆိုတာဟာမဖြစ်နိုင်သေးဘူးပေါ့နော်အဲဒီဒီမိုကရေစီကိုအရင်လုပ်မယ်ဆိုတဲ့ပုံစံမျိုးသူတို့ကပြောသွားတာရှိတယ်တကယ်တော့ NLD ပါတီဟာတိုင်းရင်းသားတွေအထူးသဖြင့်တိုင်းရင်းသားတွေကမျော်လင့်အားကိုးအားထားရှိခဲ့တဲ့ပါတီတစ်ခုဖြစ်ခဲ့တယ်လေဘာလို့ဆိုတော့ဒီဆရာနာရှင်လက်အောက်မှာကလေးကတိုင်းရင်းသားတွေနဲ့အတူလက်တွဲပြီးတော့ဒါ Federal ပြည်ထောင်စုကိုဖော်ဆောင်မယ်ဆိုပြီးသူတို့ကလက်တွဲလုပ်ခဲ့ကြတာရှိတာ哦ဒါပေမဲ့ NLD ကအခုအစိုးရဖွဲ့ပြီးသွားရုပ်ောက်ကောင်အနိုင်ရပြီးဆိုတော့ဖွဲ့ပြီးတဲ့နောက်ပိုင်းမှာနည်းနည်းလေးပုံသဏ္ဍာန်ပြောင်းသွားတယ်လို့ကျွန်တော်တို့သတိထားမိတယ်အထူးသဖြင့်တိုင်းရင်းသားတွေနဲ့ဆက်ဆံတဲ့နေရာမှာနည်းနည်းလေးကွာဟလာတာကိုလူတော်တော်များများလည်းသတိထားမိပါတယ်ဆိုတော့လက်ရှိသွားနေတဲ့ NLD ရဲ့နိုင်ငံရေးအခွင့်အရေးလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးအခြေအနေတွေအောက်မှာဒီ Federal စနစ်ဖော်ဆောင်ရေးဟာဘလို့အခြေအနေမျိုးများရှိနေသလဲဆိုတာလေးကို NLD ရဲ့ပြောဆိုချက်အပေါ်အခြေခံပြီးတော့မှတ်ရင်းအောင်ရင်စပြီးတော့ဆွေးနွေးပေးပါလား
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒီဒီမိုကရေစီတိဆောက်ရေးလုပ်ငန်းစဉ်ဆိုတာတော်တော်အရေးကြီးတဲ့အရန်အရေးကြီးတဲ့ဟိုခေါင်းစဉ်တစ်ခုဖြစ်တယ်အရန်အရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဒီမိုကရေစီကိုတိဆောက်မယ်ဆိုရင်ဘာတွေလိုအပ်တယ်လဲဆိုတာကိုကျွန်တော်တို့ကြည့်လိုက်တဲ့အခါမှာအတိအကအခြေခံအကျဆုံးလိုအပ်ချက်တစ်ခုကဘာလဲဆိုတော့နိုင်ငံရေးရတည်ငြိမ်မှုရှိဖို့လိုအပ်ပါတယ်အဲ့ဒီနိုင်ငံရေးရမငြိမ်မသက်ဖြစ်နေတယ်တည်ငြိမ်မှုမရှိနေဘူးဆိုရင်ဒီမိုကရေစီရှင်တန်ဖို့အရန်ခဲရင်းတယ်ရန်ခဲရင်လေဆိုတော့နိုင်ငံရေးရမငြိမ်မသက်ဖြစ်နေတာကိုလှည့်လည်ရှုထားပြီးတော့မှဒီမိုကရေစီစနစ်တစ်ခုကိုတည်ဆောက်ဖို့ကြိုးစားနေတယ်စဉ်းစားချက်ကတော်တော်လေးကိုလက်တွေ့မဆန်နဲ့လက်တွေ့မကြတဲ့စဉ်းစားချက်ဖြစ်တယ်ခရီးခရီးတွေမဲ့လမ်းစဉ်မဟုတ်ဘူးလို့ကျွန်တော်တို့ကမြင်တယ်ဆိုတော့ဒီနိုင်ငံတည်ငြိမ်ဖို့အတွက်ဟိုတည်ငြိမ်ဖို့ငြိမ်းချမ်းဖို့လုပ်ဖို့လိုအပ်တယ်အဲ့လိုမျိုးလုပ်တဲ့အခါမှာခုနပြောတဲ့တိုင်းရင်းသားတွေရဲ့တောင်းဆိုချက်တွေတိုင်းရင်းသားတွေရဲ့အဆိုပြုချက်တွေကိုလှည့်လည်ရှုပြီးတော့မှဒီမိုကရေစီတည်ဆောက်ဖို့ဆိုတာဒါလုံးဝလက်တွေ့မကြတဲ့လုပ်ငန်းဖြစ်ပါလေလို့မြင်ပါတယ
်ဟုတ်ကဲ့ဟိုမဖြစ်ဖြစ်ဘက်ကိုကျွန်တော်မေးချင်တာဒီလိုမြန်မာနိုင်ငံဟာဒီအရင်ကိစ္စဆက်ကလည်းဒီမိုကရေစီဖော်ဆောင်မှုဖရဲပြည်တော်စုဖော်ဆောင်မှုဆိုတာဒီအင်္ဂလိပ်ရှင်တွေလွတ်လပ်ရကြတယ်ကျွန်တော်စူးစမ်းခဲ့ကြတာဟုတ်ခေါင်းဆောင်အသီးသီးကလည်းအဲ့ဒီဟာဥတီပြီးတော့လုပ်ခဲ့ကြတာပဲဘူကြောင့်ဆောင်တွေလက်ထက်မှာဒီလုပ်ခဲ့တယ်ဒီပြည်တော်စာချုပ်ဆိုတာမျိုးသူတို့ချုပ်ပြီးတော့တိုင်းသားတွေနဲ့သဘောတူညီမှုရပြီးတော့အစိုးရတရားကိုဖော်ဆောင်မှုသွားကြတယ်လန်ခီမှာပဲအကြောင်းမျိုးကြောင့်ပြက်သွားခဲ့တယ်ပေါ့နော်ဆိုအဲ့လိုမျိုးဂရီကူတွေလည်းရှိခဲ့တာပဲဆိုအဲ့ဒါတွေကဘယ်လောက်အထိအထောက်အကူပြုမလဲဒီနေ့ခေတ်နိုင်ငံရေးပြည်ပြောင်းလဲမှုဖက်ဒရယ်ဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာ
ဒီပြဒီကိစ္စတွေအားလုံးရဲ့အရင်းမြစ်ကကျမတို့တိုင်းပြည်ပြန်ကျမတို့တိုင်းပြည်ကိုစပြီးတော့ဒီထောင်ခဲ့တဲ့ထောင်ကလေးသက်ခွန်ပင်လုံစာချုပ်ကနေပဲကျမတို့ပြင်ဆင်သွားဖို့လိုတယ်ပေါ့နော်ပင်လုံစာချုပ်မှာကျမတို့ဒန်းလူညီညာရေးအတွက်ဂတိကဝတ်တွေခံခဲ့ကြရရှိတယ်ကျမတို့တိုင်းပြည်ကဂတိကဝတ်တွေနဲ့စီနောင်ထားခဲ့တိုင်းပြည်ပေါ့ဆိုတော့အဲ့ဂတိကဝတ်တွေကိုကျမတို့ဖြည့်ဆည်
ดันนี่มีอะไรกูเส้นอาบูรุ่ยแต่ในนั้นบางส่วนที่จะบอกสุดที่นี่ไทยในแต่ปีมาจอดันนี่มีอะไรกูไม่เส้นอาเป็นเนี่ยน่าจะเก็ตเดียวจอดันดีกาดิโมกราซีเลยยาวมาหมดฟาร์เรลเลยยาวมาหมดแต่จอดว่าอย่างงูฟาร์เรลพิเศษดันนี่มีอะไรกูเส้นอาบีพอสามาแต่ในนั้นเนี่ยคนอย่างงูเส้นอาบีพอสามาเนี่ยลงงานเสร็จเนี่ยลงไหนมาจอดดิโมกราซีว่าเอาไม่เล่นมาเลยจะมาเรื่องนี้มาใช่ไหม
ไม่เล่าไอ้เด้อดิโมกราซี
เชื่อกันใครมาบุดิโมกราซีฟอนดิชันอะตอนนี้ฟิฟโฟสโตรชินดิโมกราซีอะยังนะดามอย่างนักกุศลว่าจนด้วยนี่ละบลูปงานเนี่ยมันยังหลังตรงนั้นเลยนั่นก็ด้วยจังเลยว่าจะมาเรื่องนี้ละตรงตามไม่สุ่ยเฟดเรสเนี่ยมาเข้าไปในดิโมกราซีสเนี่ยก็จินตงโรยาเลยนั่นไงนี่ใช่ไหมเอาไปเนาะตาทำไมนอกจากนี้ก็จะเฟดเรสนั่นไงเฟดเรสเนี่ยก็จินตงเลยนั่นไงพิเศษสุ่ยดิโมกราซีสเนี่ยก็ไม่ใช่มาพิเศษกูรู้อะไรเอ้ยเด้อ จะมาดูไหนไงเด็ดตั้งนานละจะมาดูไหนไงมาที่เน็กคนเดียวเนี่ยเชื่อเสียงลงเชื่อละนี่เชื่อเสียงนี่ว่าเชื่อละเลยดีดีจริงๆเนี่ยไอ้เนี่ยก็บาเลยสุดแล้วจีไรเด็ดขาใจเนี่ยดิโมกราซีใส่ตรงเชนจะคู่เทมาหกฮะคุณนักการเชื่อเชื่อเลยเดียวท่าละสิเด้จะมาดูดีไหนไงทราบวิธีมาที่สาวใจเชิงกันเลยก็ไปท่าเลยเอาเชื่อเชื่ออยู่ท่าเลยก็ดีกว่าดีสิเด้ แต่ยังนั่นดูยี่กูเป็นเจ้าทั้งคนยาสีย์เนาะที่เชื่อกันลูกคนยี่ดีพอทำยี่ดีกระดิกกระดิกกูมาพอทำหนึ่งดีดีอยู่เองละมาพอทำหนึ่งแค่ลูกจะมาดูกันดีดีจริงๆกับเชื่อละเชื่อเลยสำหรับจะมาดูหนึ่งไงยังจะตั้งนานละนักคู่สีเลยนับแต่ดีโมกราซีใช้ตัวใช้ตัวแล้วเขาเลยนับแต่เบย์แค่เลยกระดิกกระดิกอ่ะเชื่อเชื่อเบย์แค่เลยกระดิกกระดิกกูจะมาดูอาการเห็นมาพอหนึ่งลูกเชื่อเลยไอ้ดอก ดีในงานเนี่ยดีด้วยสิ่งกูจะมาดูยัดตามพวกพิเศษดีตั้งใครเนี่ยเรื่องยิ่งใช่กูดีสาวพวกด้วยส่วนดีแค่เขยเลยเนี่ยปริบขายเนี่ยเนี่ยนักคู่สโลว์ที่เชื่อในพวกรู้อะไรแต่ตะคู่อะไรยังลายามเลยส่วนตัวใจดูตัวยามาเชื่อเลยอ่ะโอ้ตะคู่มาโอ้โหดีโมกราซีอะไรยังลาบีมาเฟดเรนาร์ลงมายาวแต่ที่เราอะไรเปล่าเลยส่วนสบายหน่อยจะมาเปล่าท่าละสิเลย
คุณอาเปียวนะดีพรีคอนดิชันบอกนะดิโมกราซีสเนี่ยก็ดีเศร้าพวกด้วยตัวเด็กขามาโอ้เชนี่จะคู่จะมาเราพันธุ์ดีอะไรไอ้ดีเนี่ยมูชีเลยดีเนี่ยเอชันเนี่ยเชนี่จะคู่พันธุ์ดีอะไรส่วนไอ้ยามอยู่พันธุ์ดีไหนพวกด้วยส่วนเฟดเรียยังรู้อะไรดูดิโมกราซีรู้เฟดเรียรู้เปล่าเรื่องยามาเลยจนรู้ดิลุยเอติปิญญาเบมติปิญญาเลยรู้อะไรเอาที่เรามาดิฮานะพัตเตลู ส่วนคุณเอาไปมาสิจันทร์เราตีทามีรากาดีเปล่าเลยมือสับบีพอสั่งอะไรนับไปมาเฟดเรนเนี่ยพัตเตอร์วีโรตินันนี่ปีจาร์เลยปีจาร์เลยส่วนมีอะไรที่ตอนนี้ได้ที่มาตัวเราหนีจาร์เลยมีอะไรส่วนเราตีทามีอะไรที่มีเบี้ยมีมาดีจาร์เลยมาอะไรไม่ว่าไม่ใช่ตัวกูชาร์เลยส่วนมีมาเรียกเฟดเรอตีบุมารุโลลาส่วนมีกูอันเพื่อนละที่นี่จาร์วีลาที่บีนี่จาร์วีลาอะไรก็เป็นลมมีมีเลย
จำารู้ว่าเฟดเรอร์สูรุ่ยเชียงยาวเพียงก็มาไม่ค่อยได้ท่าได้นานอยู่เพียงไงว่าตัวจะใช้ลงดาวสูงเกจาราเวสูรุ่ยแล้วไอ้ดาวสูงเกจาราสูรุ่ยสิเวจำารู้ว่าติดปัญญาไปกูเปลี่ยนตัวนี่จาราชีเอวะนะจำารู้สูรุ่ยเชียงที่กูแล้วชีลงนี่เลยยงจิ้งดีสาวเด็กสิเจนี่มาส่วนจำารู้เฟดเรอร์เนี่ยปัตตาบีโอติดปัญญาลีดีจำารู้พี่ยูบินยาลีชีเอจำารู้เฟดเรอร์สูรุ่ยเชียงยาวเพียงก็มาไม่ค่อยได้ท่าได้นานอยู่เพียงไงว่าตัวจะ
ဒီမိုကရေစီဒီဆောက်ရေးလုပ်ငန်းစဉ်ဆိုတာကျွန်တော်တို့ကဒီကဝို့တိုင်းပြည်တစ်ခုကိုစုစည်းပြီးတော့ဟိုတည်ထောင်ရမယ်ဆိုရင်အဲ့ဒီဂရီကဝို့ကလိုအပ်တယ်ပြီးတော့ဒဏ်ရာညီများမှုကိုပေးဖို့လိုတယ်ငါတို့အတူတကွာတည်ထောင်နေဆိုတဲ့
ယူဆချက်ပေါ့နော်အခြေခံယူဆချက်မျိုးရှိဖို့လိုတယ်ဆိုအဲ့ဟာကိုအခြေခံတဲ့ဖက်ဒရယ်ပုံစံမျိုးကျွန်တော်တို့အသိပညာဖြန့်ဝေဖို့အထူးသဖြင့်ဗမာအများစုရှိတဲ့နေရာတွေမှာလိုအပ်တယ်ဖက်ဒရယ်ဆိုလို့ရှိရင်ဟိုရင်တော့ကတော့အခုလက်ရှိပါသေးတဲ့အဲဒီတန်ပြာခွဲထွက်မယ်တန်ပြီပြုတ်ကွဲမယ်အယူအဆဆိုပြီးအရင်စစ်တပ်စစ်အစိုးရလက်ထက်ကမိုင်းတိုက်ခဲ့တဲ့အတွေ့အခေါ်အယူအဆအလ
ူတိုင်းရစီကိစ္စတွေပဲလူငယ်တွေတင်နန်းပေးနေတာရှိတယ်။ဆိုတော့အဲ့ဒီမှာတင်နန်းပေးနေတာတော့တပိုင်းပေါ့နော်။
ဒီတက်ဒီတင်အောင်ရောက်လာကြတဲ့လူငယ်တွေရဲ့အမြင်ကြားထဲမှာဟောဒီလိုမျိုးအခုတွားနေတဲ့ပြည်ပြောင်းလဲရေးဒါမှမဟုတ်လဲဖက်ဒရယ်စနစ်ဒီမိုကရေစီပုံဖော်တဲ့ဟာတွေပေါ်မှာသူတို့ရဲ့မိဂွန်းတွေကဘယ်လိုရှိတယ်သူတို့အမြင်တွေကတိတ်ကြီးညာနဲ့အောက်နောက်ကိုပြောင်းလဲဖို့ကြိုးစားတာထက်ဟိုတို့ကကျွန်တော်တို့ကသူတို့ဘာသူတို့နှလုံးသားကိုပြောင်းလဲဖို့ကြိုးစားတာပေါ့နော်တနန်းပေးတာထက်ကျ ဝေးလို့ကြာမှာပို့ရှိရပါဆိုအဲ့လိုဟာမျိုးမှာကျွန်တော်ထိတွေ့မှုပေးလိုက်တဲ့အခါကျတော့တိုက်ရိုက်နေခွင့်ရှိတယ်ဖက်ဒရယ်ဆိုတာကခွဲထွက်တာလားဟိုဘာဖြစ်လို့အခုအာဒီအဆွေးနွေးပွဲမှာပေါ့နော်ငင်းငယ်ဆွေးနွေးပွဲမှာအဓိကပြဿနာဖြစ်နေတဲ့ဟိုတခုတည်းသောတက်မတော်ဆိုတဲ့စကားရဲ့ပုံမှာဘာလို့ငင်းနေတာလဲပေါ့နော်ဟိုဒါတခုတည်းသောတက်မတော်မဖြစ်ချင်ဘူးလားတို့နောက်တစ်ခုကဟိုဘာလို့ခွဲထွက်ခွင့်ကိုတောင်းနေတာလဲပေါ့အဲ့တော့အဲ့ဒီခါနဲ့ပတ်သက်ပြီးတော့တိုက်ရိုက်ထိတွေ့ခွင့်ရတဲ့အခါကျတော့တိုက်ရိုက်မျိုးကိုမေးလို့ရတယ်အဲ့ဒီပုံမှာလည်းအဖြေအစင်းနေရှိပြီလား
လက်ရှိနိုင်ငံရေးအနေအထားတွေမှာပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအောက်မှာတန်းသားပြည်သူတွေရောမြန်မာပြည်သူတွေရောတကယ်ကိုစည်စည်လုံးလုံးနဲ့ဟိုတက်တက်ဝုံဝုံညှော်မှန်းခဲ့ကြတဲ့အတိုင်းဒီလွတ်လပ်ရေးပါကင်ကြီးညှော်မှန်းခဲ့တဲ့အတိုင်းဟိုတန်းပြည်ပြည်တော်စုစနစ်ကြီးကိုဖော်ဆောင်ဖို့အတွက်ကျွန်တော်တို့ဒီအဆုံးသတ်အနေနဲ့ပေါ့နော်ဘယ်လိုပုံဖော်ကြမလဲဖက်ဒရယ်ကပထမလားဒီမိုကရေစီကပထမလားဆိုတာဟာအဲ့ဒီဟာကိုဘယ်လိုကျွန်တော်တို့ညီကုန်းချုပ်သုံးသပ်လို့ရမလဲ
အာကျွန်တော်တို့ဒီတိုင်းပြည်ကြီးထဲမှာအတူတူနေလာတာနှစ်90ကျော်လာပြီနှစ်90ကျော်လာတဲ့အခါမှာဒီနေ့အထိကျွန်တော်တို့မငြိမ်းချမ်းသေးဘူးငင်းချမ်းလေးဆိုတော့ကျမတို့တွေကငင်းချမ်းဆိုတာအတူတကွရှင်တွဲနေထိုင်ခြင်းနဲ့စိတ်ရှိသေးသလားဒါကျမတို့ဒါအရင်အချိန်ခံကြတဲ့မေးခွန်းဖြစ်တယ်ဒါကိုကျမတို့မေးတယ်လေဒါကျမဒီမှာကောင်းကောင်းကြီးပြောရဲတယ်ကျမတယောက်တည်းအနေနဲ့ဆိုရင်တော့ဒါကျမတို့ဒီတိုင်းကြီးကြီးထဲမှာဒီဆောင်စုကြီးထဲမှာကျမတို့ငင်းချမ်းဆိုတာအတူတကွရှင်တွဲနေထိုင်လို့တဲ့စိတ်ရှိတယ်ရှိတဲ့အခါမှာအဲ့ဒါကိုကျမတို့ကအတင်းသွတ်သွင်းလို့မရအောင်ဒီဒီခါမှခွဲမထွက်ရဆိုတဲ့ပုံမှန်မျိုးတွေနဲ့သွတ်သွင်းလို့မရအောင်ဟိုကျိုးနဲ့ချီထားတာထက်ဟိုမမြင်နိုင်တဲ့တတိကဝတ်တွေတန်ရောစင်တွေနဲ့ချီနှောင်ထားတဲ့ပြည်ထောင်စုကပို့ပြီးတော့မှခိုင်မာလိမ့်မယ်လို့ကျွန်တော်တို့ယူဆတယ
်အမျိုးသားပြန်လည်ညှဆီပေါ့နော်တောင်အာဖရိကမှာဆိုရင်ဒါတော်တော်လေးအောင်မြင်မြင်လုပ်ခဲ့တဲ့ဥပမာလေးရှိတယ်မဖြစ်လို့လဲကိုရန်လေးလာခဲ့ကြတဲ့အနေအထားလေးရှိတာဆိုတော့အဲ့ဒီဟာတွေရဲ့အရေးပါမှုအပါဝင်ပေါ့ဒီကျွန်တော်တို့ရှေ့ဆက်သွားမယ်လန်ခီမှာပါလို့အတလဲဆိုတော့ကျွန်တော်ညီကုန်းချိုလို့ပြော
ကျွန်တော်တို့ဒီလူဖွဲ့စည်းကဟိုဖြစ်ခဲ့တဲ့အနာရီအများကြီးရှိအောင်ခံစားချက်တွေလည်းအများကြီးရှိတယ်မျက်နာခဲ့တာတွေလည်းအများကြီးရှိတယ်ဆိုတော့မျက်နာခဲ့တာတွေအများကြီးရှိတဲ့အပေါ်မှာကျွန်တော်တို့ကဒီမျက်နာခဲ့မှုတွေတကယ်ဆုံးရှုံးမျက်နာခဲ့ရင်ဆိုတော့ဟိုအခြေအနေတွေကိုကျွန်တော်တို့ကလက်ခံဖို့လုပ်တယ်အဲကျွန်တော်တို့အခုကြိုးစားနေတာတော့ကျွန်တော်ကဟိုလူဖွဲ့စည်းရနေပြီးတော့ကြိုးစားနေတာပေါ့နော်လူဖွဲ့စည်းအချင်းချင်းကြိုးစားနေရရရှိတယ်ဒါပေမဲ့ကျွန်တော်တို့အစိုးရကဘွာရပိုင်းရစူးစားနိုင်ရင်တော့ကျွန်တော်ပို့ပြီးတော့အောင်မြင်တဲ့ဟိုတိုင်းပြည်တိဆောက်ခြင်းဖြစ်မှာပေါ့ကျွန်တော်တို့ဟို nation building တိုင်းပြည်တစ်ခုကိုဘလို့ပြန်တိဆောက်မလဲဆိုတာကျွန်တော်တို့ခုနပြောသလိုပုံတံတန်းနေနဲ့တိဆောက်လို့မရပါဘူးဟိုကော်မတီဖွဲ့ပြီးတော့ကျွန်တော်တို့ဟိုဝတ်စုံတိုင်းသားဝတ်စုံတွေဝတ်ပြီးတော့ပုံတံတန်းနေနဲ့တိဆောက်ထားတဲ့တကယ်စိတ်ဆန္ဒနဲ့တိုင်းပြည်တစ်ခုကိုငါတို့အတူတကွပြန်ပြီးတိဆောက်ခြင်းနဲ့ဆိုတဲ့စိတ်မျိုးပေါ်လာအောင်တိဆောက်ဖို့လိုတယ်ကျွန်တော်တို့ဟိုဗမာအများစုကဗမာတိုင်းသားအများစုကပဲငါတို့ကဟိုငါတို့တိုင်းပြည်ကိုနှိပြောင်းဖန်ပေးမယ်ပေါ့နော်ငါတို့လည်းပဲပေါင်းနေပါလို့ကြိုးစားရတယ်တကယ်ကိုဗမာတွေရောတခြားရှမ်းချင်းကချင်လူနယ်မျိုးစုအသေးလေးတွေအားစဒီတိုင်းပြည်မှာငါတို့စုစုစည်စည်ပေါင်းစုတိထောက်တိဆောက်ထားတဲ့တိုင်းပြည်တစ်ခုကိုဖော်ဆောင်မယ်ဆိုတဲ့သိစံနာမျိုးနဲ့တိဆောက်မှတာလဲအဲ့တိုင်းပြည်ကခိုင်မာတဲ့မျက်ညံတဲ့တိုင်းပြည်ဖြစ်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်ကျွန်တော်တို့ဟိုအတင်းချုပ်ထားတာကဟိုကျွန်တော်တို့ပို့ပြီးတော့ဟိုဘယ်လိုခေါမလဲဖိအားနဲ့ပေါ့နော်ဖိအားနဲ့ဆွဲချုပ်ထားတာကကျွန်တော်တို့တုံ့ပြန်မှုပို့ပြီးတော့ဖြစ်စီပါတယ်သိစံနာကိုဒါတိဆောက်ဖို့လိုပါတယ်အဲ့တော့ဂတိကဝတ်တွေကိုကျွန်တော်ဖြည့်ဆည်းပေးဖို့လိုတယ်ဖြစ်ခဲ့တဲ့ပြဿနာတွေကိုကျွန်တော်ဖြေရှင်းပေးဖို့လိုပါတယ်ဟု
တ်ကဲ့ကျွန်တော်ဒီတင်ပါတယ်အရင်ပါပါကျေးဇူးပါပ
ါကိုယ်စားဝင်လိုက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာဒီမိုကရေစီအရေးစွန်းနေကအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 19နဲ့25မီတာတွေမှာထုတ်လင်းပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လင်းပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ် January 5ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190လို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြအစီအစဉ်တွေနားဆင်ရမှာပါ။အရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မတ်အင်ဂျင်နီကအကူအညီတင်ဆက်ထားပါလိမ့်ရှင်။
ဂူလာနေ့ရက်နေ့ကအာနာယအန်အန်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာလာမယ့် 2020 ရွေးကောက်ပွဲအတွက်ရည်ရွယ်ပြီးဘိုဟိုတိုင်းသားရေးရာကော်မတီတစ်ယောက်ကိုဖွဲ့စည်းလိုက်တယ်လို့ထုတ်ပြန်ကြေညာပါတယ်။ကော်မတီကို NLD ပါတီရဲ့အချင်းတိုင်းသားပြည်သူ့လွတ်တော်အမတ်ဦးအင်ထုံးခါနော်ဆန်ကိုဥက္ကဋ္ဌကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြစ်ကိုဒုက္ကဋ္ဌတက်ဒေါက်တာတင်မျိုးဝင်းကိုဒုက္ကဋ္ဌနှစ်တာဝန်ပေးပြီးဖွဲ့စည်းထားတာတွေ့ရပါတယ်။ဒီကော်မတီဟာတိုင်းသားနိုင်ငံရေးပါတီတွေနဲ့တွဲဆုံဆွေးနွေးမှုတွေလုပ်မယ်လို့အကြံပေးရထားပေမဲ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေအပြေးယူလုပ်တာမျိုးတော့လုံးဝဆွေးနွေးမှာမဟုတ်ဘူးလို့ NLD ပြောခွင့်ရဒေါက်တာမျိုးညွန်းကပြောဆိုထားပါတယ်။လက်ရှိ NLD ပါတီနဲ့တိုင်းသားနိုင်ငံရေးပါတီတွေရဲ့ဆက်ဆံရေးအခြေအနေဘယ်လိုရှိနေသလဲ။အာဏာရ NLD ပါတီဟာဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်မယ်လို့ကြွေးကြော်နေသလိုတကယ်ပဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်နေသလား။အခုဖွဲ့စည်းလိုက်တဲ့တိုင်းသားရေးရာကော်မတီကရောအကျိုးဖြစ်ထွန်းတာတွေလုပ်နိုင်မလားဆိုတာလေ့လာတင်ပြသွားပါမယ်
။1990ခုနှစ်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေစတင်တည်ထောင်ရင်းပြုလိုက်ခြင်းကစ2015 NLD ပါတီရွေးကောက်ပွဲအနိုင်ရချိန်အထိ NLD နဲ့တိုင်းသားပါတီတွေဆက်ဆံရေးအလွန်ကောင်းခဲ့ပါတယ်။အထူးသဖြင့်ရက်ဆက်ကြမ်းကြုတ်တဲ့ဆင်အာနာရှင်တွေရဲ့ PC နှိပ်စက်မှုအမျိုးမျိုးကိုအတူတကွကြမ်းကြမ်းခံတွန်းလှန်ခဲ့ကြတဲ့သမိုင်းကြောင်းရှိခဲ့လို့ပါပဲ။2010ပြည်နှစ်မှာဆရာနာရှင်တွေကသူတို့ဘာသာသူတို့ရေးဆွဲထားတဲ့ဖွဲ့စည်းပုံခြေကဥပဒေကိုအသုံးပြုပြီးသူတို့ကိုယ်တိုင်ကြီးကြပ်ကျင်းပပေးတဲ့ရွေးကောက်ပွဲဟာလွတ်လပ်မှုတရားမျှတမှုမရှိလို့ NLD ပါတီရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခြင်းမပြုခဲ့သလိုရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပါအဝင်ကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့တိုင်းသားပါတီတွေကလည်းဝင်ရောက်ရှင်ပြိုင်တာမလုပ်ခဲ့ကြပါဘူး။ဒီအတွက်ဆရာနာရှင်တွေကျင်းပပေးတဲ့ရွေးကောက်ပွဲရွေးကောက်ပွဲရလဟာမေးခွန်းထုတ်เสียဖြစ်ခဲ့ပြီးနောက်ပိုင်းရွေးကောက်ပွဲဥပဒေနည်းဥပဒေတွေကိုပြင်ပေးတာကြားပြတ်ရွေးကောက်ပွဲလုပ်ပြီးဒေါအောင်ဆန်းစုကြည်နဲ့ NLD အမတ်တွေကိုလွှတ်တော်တွင်ခေါ်သွင်းတဲ့အခြေအနေရောက်စေခဲ့ပါတယ်။အဲ့ဒီကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့သဘောထားကွဲလွဲမှုဟာ2016ခုနှစ်စံ NLD ပါတီအစိုးရဖွဲ့ချိန်ကစပါတယ်။NLD ပါတီခေါင်းဆောင်တွေဟာရွေးကောက်ပွဲမှာတမနာရွေးနိုင်အစိုးရဖွဲ့နိုင်လောက်တဲ့အထိမဲအပြတ်တက်နိုင်ရခဲ့ပေမယ့်အစိုးရဖွဲ့တဲ့အခါမဟာမိတ်တိုင်းရင်းသားပါတီတွေကတိုင်းရင်းသားတွေစုံစုံကြီးကြီးထည့်သွင်းဖွဲ့စည်းတယ်ဆိုတဲ့ပုံရိပ်ကိုလိုချင်ခဲ့ပါတယ်။ဒါပေမဲ့အစိုးရဖွဲ့တဲ့ဘသူတွေထည့်သွင်းတင်တယ်လဲဆိုတာတက်ဆိုင်ရာတိုင်းရင်းသားပါတီတွေနဲ့တိုင်ပင်နာမျိုးမလုပ်ခဲ့ပဲကိုယ်ပါတာကိုရွေးချယ်ကန့်လန့်ခံထားခဲ့တာကြောင့်သဘောထားကွဲတွဲမှုစပြီးဖြစ်ပေါ်ခဲ့တာပါအထင်ရှားဆုံးကတော့ကာလကြာရှည်မဟာမိတ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ဖြစ်ပြီး NLD ရဲ့ပြည်ထောင်စုအစိုးရဝန်ကြီးတနေရာနဲ့ပြည်နယ်ဝန်ကြီးတနေရာပေးမဲ့ကန့်လန့်ချက်ကိုငင်းပယ်ခဲ့ပါတယ
် NLD အစိုးရတာဝန်ယူပြီးနောက်ပိုင်းကာလမှာလည်းပြည်ထောင်စုအစိုးရအဖွဲ့ပြည်နယ်အစိုးရအဖွဲ့တွေနဲ့လွှတ်တော်အသီးသီးရဲ့လှုပ်ဆောင်ချက်တွေဟာမဟာမိတ်တိုင်းသားပါတီတွေကိုကျင့်နှံ့မှုမဖြစ်စေခဲ့ပါဘူး။တကယ်တော့2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်တော်စုအနှစ်သာရလုံးဝမရှိတဲ့ဖွဲ့စည်းပုံလို့ပြောနိုင်ပါတယ်။ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ဆိုပြီးနာမည်နှမျိုးနဲ့လွတ်တော်နေရာဖွဲ့စည်းထားပေမဲ့သဘောထားကွဲလဲတာတွေရှိရင်လွတ်တော်နေရာပေါင်းဆုံးဖြတ်တာကိုကြည့်ရင်ပဲလွတ်တော်နေရာဟာဓာတ်တူမဟုတ်ဟန်ပြသဘောတော့ခွဲခြားထားတာသိမြင်နိုင်ပါတယ်။ ဒါပေမဲ့ဖွဲ့စည်းပုံကဘယ်လိုပဲပြဋ္ဌာန်းထားပါစေတကယ်တမ်းတဲ့နေဒီပါတီကသာဆန္ဒရှိရင်အစိုးရအဖွဲ့လောက်ရတွေမှာလွတ်တော်တွေထဲမှာပြည်တော်စုပုံစံဖြစ်အောင်ဖက်ဒရယ်အနှစ်သာရပေါ်ကောင်းကောင်းကောင်းတဲ့ပေါ်လို့ရပါတယ်ဒီပေကတော့လွတ်တော်တွေရောက်လာတဲ့တိုင်းသားပါတီတိုင်းသားအမတ်တွေနဲ့နီနီကပ်ကပ်ပူးပေါင်းဆောင်ရွက်ပြီးနဲ့အရေးအရာတိုင်းသားအရေးအရာငြိမ်းချမ်းရေးအရေးအရ
Gala Jashi Doka to do Kange Jare, Siana Shinsuniku, a to the Quat Taipu Winge Jare, Mohammed Daina Padi Rine, Bowman Twisson, Puela Gurang, Jimba Nanchi, Mashiro Ragu, Dweja Yalubabe, D. Chenego Jinae, NLD Padiha, Federal Pitansu Tisau Melu, the Papa Piosu Nibime, the Gay Queen Ye Yadi Dai, Bago Map, Tipin Yam Yam, Gaute, Poranu, Madre Yaramu, the Gabe, Federal Pitansu Tisapu, Sana Shia, Lasura, Megon Tosia, Tilabare, Akusoy, Dainal and the Gai Puerri Gurai, NLD Ha, the Gabe, Federal Pitansuku, Ditown Jimba Ye Lasura, Dreadosa, Dulababi, Natalship Puzibon Ye, Beta Ja Ya, Yuka Buena Badabi, NLD Nine, Mana Demesunile, Desiaba, Damana Yuinai, Suya Puenai Busuni, Ditownsu Saint Ludo, Dre, Amenia, Donyane, Donset, Donyau, Nainbu, Luari. Pazibo ya, Dankuna daima, Amenia, Nea, Gozet de Nia, Shidi, Dine Kunaku dre, Amenia, Neane, Kunaniave, Shivare, Dina Badiri, Alo Akandi, Dine Rima, Anayamu, Nyare, Sudi Dai, Enadi Badiha, Dine Rigani, Amenia, Nea Joma, Amen, Naze, Chase, Lao Jaime, Lulu Jiju, Damara, Yuinai, Soya, Punaimavi, Dine Rima, Dasanya, Dianam Hoduri, Nitan Janamu, Nyapia Lara, Mebegui, Nyani Dakale, Diana Badi Rite, Enadilu Badi Nugu, Bobi, Ata Yasivare.
The Jale and the Badiha, Diana Badi Rine, Amania, Messana Nemi, Nina, Lele, Lobi, Piamam Hobulu, Catine, Pioso Nira, Pipare. Dilu Mana, Tonwale, Pioso Jaube, Gala Jashi, Mahami Picare. စီလုံးညို့တော့ဒိုင်းသားလူမျိုးများမဟာမိတ်ဖွဲ့
ဘရရှန်ဆာအမေရအန်အန်ဒီပါတီဟာမကြခင်ကြပိုင်းကပဲတိုင်းသားကြီးကကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်ပါတယ်အန်အန်ဒီပါတီအနေနဲ့ရှမ်းရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုကြလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့လာမယ့်2024ရွေးကောက်ပွဲအတော်လေးရှင်ပြန်ရမယ့်အခြေအနေမျိုးမှာအခုလိုဘ ਹੁ တိုင်းသားကြီးကကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တဲ့ပေါ်အန်ဒီပါတီရဲ့တိုင်းသားကြီးကမူဝါဒနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဲရီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်ဗီယိုအေးမြန်မာပိုင်းရဲ့ဖုန်းနံပါတ်က
1-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-
မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်များရှင် VOE ကိုရေးလာကြတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်
အခုအရေးဥဆုံးနှစ်တက်နှုတ်ခွန်းဆက်စကားဆိုလာကြတဲ့သောရရှင်ရဲ့စာရီကိုပြောပြပေးချင်ပါသေး။မောင်တုံညမန်းဆိုတဲ့သောရရှင်ရဲ့နှစ်တက်စုတောင်းကတုံညဗလာမဟုတ်ဖဲနဲ့အတော်လေးကိုမင်္ဂလာပေါင်းဆောင်ရင်းပေးလာလို့အထူးကျေးဇူးပါလို့အရင်ပြောချင်ပါသေး
။ VOA ဖွဲ့သူဖွဲ့သားအားလုံးစိတ်ချမ်းသာခြင်း၊ကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံကြ၍စီးပွားဥစ္စာတိုးတက်ကြွယ်ဝကြပါစေ။ကျွန်တော်တို့မြန်မာနိုင်ငံတော်ကြီးလဲစစ်ပွဲတွေခြုံငြိမ့်၍အေဂျန်သာယာပြီးတိုင်းသားညီကိုမောင်နှမများအေဂျန်သာယာစွာနေနိုင်ကြပါစေ
။ဟုတ်ကဲ့ပါ။တိုင်းသားညီကိုမောင်နှမများအေဂျန်သာယာစွာနေနိုင်ကြပါစေတဲ့။မြန်မာနိုင်ငံအတွက်အထူးလိုအပ်နေတဲ့ဆုတောင်းဖြစ်ပါတယ်။ပက်ထရစ်ရှာမာဆိုတဲ့သောရရှင်ကတော့နှစ်သက်မှာ VOA ဝိုင်းတော်သားတွေအားလုံးပျော်ရွှင်ကျမ်းမာချမ်းသာပါစေ။ပို့ပြောအောင်မြင်ပါစေကြောင်းဆုတောင်းပေးလိုက်ပါတယ်လို့အစားချေပြီးတော့အခုလိုမျိုးနှစ်သက်စုမွန်ချွေလာပါတယ်။
ငယ်စီကလေးကအဖေ VOA နားထောင်နေတာပါကိုရင်လဲရောပြီးနားထောင်ဖြစ်ခဲ့တယ်နောက်ပိုင်း VOA သတင်းနားထောင်လိုက်ရရင်အဲ့ဒီနေ့အတွက်တခခုလုံးနေတယ်လို့ပဲဟိုးရင်ကတော့ရေဒီယိုခေပေါ့အဖေကလေးကလက်စင်ကန်းလာလိုက်တာအိတ်ဆောင်တက်ခဲရေဒီယို၃လုံးတောင်ဖြစ်နေပြီမနေ့လမ်းလျှောက်ထွက်လဲ VOA နားထောင်ရင်ပေါ့အခုတော့ဖုန်းနဲ့ကြီးကြီးလင်းလင်းပဲနားထောင်ပြစ်တယ်အဆင်ပြေပါတယ်ကမ္ဘာသတင်းမြန်မာသတင်းဘုဒ္ဓအချိန်ပြီးတည်ခွင့်ရလို့ကျေးဇူးတင်ပါတယ်အသက်60ကျော်နေပါပြီနေ့စဉ်နေ့တိုင်း VOA ကလင်ဒါပြည့်ပို့ပေးလို့လည်းထပ်မံပြီးကျေးဇူးတင်ရပါတယ် VOA
သရရှင်ပက်ထရစ်ရှာမာရဲ့နှစ်သက်စုတောင်းလက်ဆောင်မှဖြစ်ပါရဲ့အထူးကျေးဇူးတင်ပါတယ်ရှင်စာအုပ်လက်ရင်းနဲ့ရေးပြီးတော့စကန်လုပ်ပြီးတော့ဖတ်ပြီးတော့ပို့လာတဲ့60မျိုးကဘဘကျွေရဲ့စာကိုလည်းလက်ခံရရှိပါရဲ့အထူးကျေးဇူးတင်ပါတယ်ဘဘကြီ
းတို့ကအသက်80ရွယ်လူကြီးတူပါဒါကြောင့်သမီးလိုပဲကင်မွန်းတက်လိုက်ပါလေ VOA အဖွဲ့တော်သားများအားလုံးချမ်းသာချမ်းသာကြပါစေမိဘများစကားရပုံစံမျိုးချရတော့ဘ ഹു တုဒ္ဓတိုးရပါလေမညိုရဲ့မတူတာလေးတွေကိုလည်းလွှမ်းမိပါရဲ့ရခင်အဖွဲ့တော်ဟောင်းသားတွေဒေါ်မြင့်မြင့်စောတို့ဦးဝင်းအောင်တို့ကအစအားလုံးကိုတရိယာမိပြန်ပါလေမီဒီယာကောင်းတစ်ခုအဖြစ်ကမ္ဘာအကျိုးမြမအကျိုးဆက်လက်တည်ပေါ်နိုင်ကြပါစေတောင်းပန်ချင်တာကမနက်၈နာရီနားထောင်ခွင့်ရသူမို့ဖိုင်မားမပွင့်မိအောင်စ조사ဆောင်ရွက်ပေးစေချင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဘဘကျွေမနက်၈နာရီပြန်လွှင့်အစီအစဉ်ကိုနားထောင်တဲ့ဘဘကျွေအတွက်နှစ်တည်းမှာဒီဖိုင်မားတွေမနားထောင်မိပါစေနဲ့လို့ဆုတောင်းမိပါရယ်နော်တစ်ခါတစ်ခါကျမတို့တွေဆောင်းတွင်အချိန်ကြောင်းတဲ့အခါမျိုးဒါမှမဟုတ်လေຫນွေဥအချိန်ကြောင်းတဲ့အခါမျိုးတွေမှာဆက်ကနေပြီးတော့အော်တိုမေးရှင်းအလိုလျောက်ဆွဲယူရတဲ့စနစ်ကအချိန်မှားပြီးတော့ဆွဲရပါ၏အဲ့ဒါတရက်နှစ်ရက်ပါပါလို့လဲဆိုတော့ချက်ချင်းဒီ system ကို update လုပ်ရတာမလို့ပါချက်ချင်း system ကိုပြန်ပြီးတော့ပြောင်းပြီးတော့ဒီ set ကိုအမိန့်ပေးရတာမလို့ပါဒါမဲ့ဒီဟာကိုတေချာတတိထားလှုပ်ဆောင်မှု engineer ဌာနကိုတတိပေးထားပါတယ်ရှင်အထူးကျေးဇူးတင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကအငြင်းတဲ့စာရေးနေကြမြန်မာသမားတော်ကြီးဦးသိန်းထွန်းစီကအစာမလာတာကြားလို့တော့မှတလောကဦးသိန်းထွန်းအကြောင်းကိုကျွန်မစဉ်းစားနေမိပါတယ်တိုက်တိုက်ဆိုင်ဆိုင်မှာဟိုဒီနေ့ကဒီသမားတော်ကြီးအန်တီဒေါကင်ဆိုးဝင်းစီရေးထားတဲ့စာကိုကျွန်တော်တို့လက်ခံရရှိပါတယ်ရန်ကုန်ရုံးကနေပြီးတော့ဒီစာတွေကိုအချိန်မီစကန်ဖတ်ပြီးတော့ပို့ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်မြန်မာသမားတော်ကြီးဦးသိန်းထွန်းကအခုလိုရေးလာတာပ
ါ VOA ဒေါကင်ဆိုးဝင်းရဲ့မန္တလေးမြို့140ကရွှေကြောင်းတော်ကြီးအကြောင်းကိုပြည်စုံစွာမေးမြန်းတင်ဆက်ပေးသွားသည်ကိုနာတော်တာဆင်လိုက်ရတော့ရှေးခေတ်ဟောင်းအောက်မေဝေယာကျွန်တော်တို့ဝါသနာထုံသူတွေအတွက်တော့တံပိုးဖြတ်လို့မရပါဘူး VOA ဒေါကင်ဆိုးဝင်းကိုလည်းဂျေဇူးအထူးတင်ရှိပါတယ်ရွှေမန်းမြို့ကြီးကိုရောက်တော့အခါမှာတွားရောက်ပြီးပြန်လည်ပြုပြင်မှုတွေကိုကြည်ညိုလေ့လာပါဦးမယ် VOA ဒေါကင်ဆိုးဝင်းကိုဤကျမ်းမှာစိတ်ဤချမ်းသာခြင်းဖြင့်ထာဝရပြည့်စုံနိုင်ပါစေ
တမတော်ကြီးဦးသိန်းထွန်း VOA အစီအစဉ်တွေကိုမှတ်မှန်နောက်ပိုင်းမှာလည်း VOA ရဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုပါနားဆင်ပြီးအားပေးနေတဲ့ပုံရပါရဲ့နော်အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဒါနဲ့နှစ်သက်မကူခင်နေမှာရင်ကျမတို့ VOA ဝိုင်းတော်သားကြီးအဲတော်တော်များများပဲအေးအေးမိပြီးတော့အတန်တွေဝင်နေကြတာအတန်တွေနားနေကြတာအခုတလောအတန်လွှင့်အစီအစဉ်တွေကိုနားထောင်ကြည့်ရင်တော်ရရှင်တွေတိကျမယ်ထင်ပါတယ်ဟိုတပတ်ဆယ်ရက်ဆိုရင်တော့ပြန်ပြီးတော့ကောင်းသွားပြီးအတန်ပြန်ထွက်သွားတာမျိုးပါလောလောဆယ်တော့တော်တော်လေးကိုဖတ်ရတဲ့အတန်တွေအဆင်မပြေဖြစ်နေလို့အားလုံးတိကျခံပြီးနားတင်ကြပါလို့ပဲပြောချင်ပါတယ်နော်ကိုမောင်လဲဆိုတဲ့သောရရှင်ရေးလာတဲ့နှစ်တက်နှစ်ခုမှာတော့2020နှစ်တက်မှာဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပြီးတော့လူရင်စင်နာတွေပြည့်စုံကြပါစေလို့ဆုမွန်တောင်းပေးပါရစေ။ကျေးဇူးတင်ပါတယ်ကိုမောင်လဲ။သူက
ဒါရအေးချမ်းကြပါစေ VOA ဝိုင်းတော်သားများ VOA နားထောင်တာနှစ်30နီးပါးရှိပါပြီ။ယခုတိုင် VOA ကကောင်းနေစေအားပေးနေစေပါ။သတင်းအသစ်တွေကိုအချိန်နဲ့တပြေးညီတီးခွင့်ရအောင်ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးပါ။ဒ Tayare nid nanakinima, Adan chilin jadabi, Adan oza gaune, Fiu wano dare, Trinwego, Nasinara, Tegegu, Chinami varelu, Chimbin Ganabi, Sindhi Jiwagani, Fiu wano da alu, Taya Pioshi Nanjabazilu, no consalai pare, Fiu.
Okay, what's Maru wino darikale? Torasini alung Taya Pioshi Nanjabazilu, Chimbin, no consatava is it? ဒီစမားနှစ်ဆက်6ရက်နေ့ကရင်နှစ်တကူနေမှာနှစ်တစုမတောင်းလာတဲ့တောရရှင်တယောက်ရဲ့စာကိုလည်းဖတ်ပြပေးချင်ပါတယ်ဆော့လက်ဆိုတဲ့တောရရှင်မှာကရင်နှစ်မှာဖြိုးရေးဖွဲ့သားအားလုံးစိတ်ချမ်းသာကိုကျမ်းမှာရှိကြပါစေတနေ့နေ့လည်းနေ့စဉ်ပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်အဖွဲ့သားရဲ့ဓာတ်ပုံလည်းပို့ပေးလို့ရမယ်ဆိုရင်ပို့ပေးပါအောင်ဟုတ်ကဲ့ပါခရင်နှစ်တမားလည်းဒီတောရရှင်
ကိုဆောလက်ကဓာတ်ပုံပို့ပေးပါအောင်ဆိုလို့ကျမတို့ဒီအဖွဲ့သားတွေဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံကြည့်ချင်နေဆိုတော့ကျမတို့ရဲ့ နာနာဆိုရဲတော်ရရှင်ကတော့ပြက်ကြိမ်ပို့ပြီးလို့ကျေးဇူးပါတယ်နည်းနည်းတိုင်းရေဒီယိုနားထောင်ရကျွန်းနဲ့ပါရင်မိုးလင်းနာနဲ့ရေဒီယိုဝါသနာရှင်မှာဇေယောင်းရင်းနဲ့နားထောင်တာနှစ်ပေါင်း30ရှိပါပြီတဲ့အမြဲတမ်းဗီဒီယိုတော်ရရှင်ဖြစ်ပါတယ်ခုနကတော့တော်ရရှင်တယောက်ကမောင်တုံညဆိုတဲ့တော်ရရှင်တယောက်စာရေးလာတာတော်ရရှင်နဲ့ကြားလိုက်မယ်ထင်ပါတယ်နော်ဒီတစ်ခါလေတိုက်တိုက်ဆိုင်ဆိုင်
တိုက်ပွဲတွေကဖြစ်နေမှာမလို့ကျွန်တော်တို့တိုင်းရင်းသားတွေတည်ရင်တည်ပါစေကိုပီကိုကိုလူမျိုးမအုပ်ချုပ်ရတဲ့၍တိုက်နေရမှာပါနောင်လာလောက်သားတွေလည်းတိုက်နေရမှာပ
ါဒါနဲ့ဇန်နဝါရီလတရက်နေ့နှစ်တကူနေ့မှာပြေခိုင်ရစေးရေးကျင်ညာသွားတဲ့တရင်ဘုတ်တော်ရရှင်နဲ့ကြားလိုက်မယ်ထင်ပါတယ်။မြောက်ပိုင်းမဟာမိတ်၃ဘွယ်ကတစ်ဖက်တစ်ဖြစ်ရဲ့ကျင်ညာသွားတာဖြစ်ပါတယ်။တက်မတော်နဲ့စီရေးတက်မနေတဲ့တိုင်းသာလက်နက်ကန်အဖွဲ့၃ဘွယ်ကနှစ်လတာတစ်ဖက်တစ်အပြေခိုင်ရစေးလိုက်ကြောင်း၂၀၂၀ပြည့်နှစ်တင်မှာကျင်ညာလိုက်တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့တော်ရရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်။မောင်ရဲကြီးဆိုတဲ့တော်ရရှင်ဘလို့သဘောထားရှိပါလဲ
။ငိမ့်ညံ့တဲ့မြန်မာပြည်ကြီးဖြစ်စေချင်ပါပြီ။စစ်တိုက်သူတွေစစ်ပင်ပန်းလာကြလို့ပြည်သူတွေလည်းကဘာလည်းမျက်နှာငယ်ရပါတယ်။သူ့ဘက်ကိုယ့်ဘက်မျှတတဲ့စိတ်သဘောထားတွေနဲ့2020ကစလို့စီးလုံးညီညွတ်ပြီးတာယာမှုပေါင်းခါညောင်းတဲ့နိုင်ငံတော်ကြီးဖြစ်ပါစေ။
တာယာမှုပေါင်းတဲ့ခါညောင်းတဲ့နိုင်ငံတော်ဖြစ်ပါစေလို့တော်ရရှင်မောင်ရဲကြီးဆုတောင်းလာတာပါ။အောင်စီရဆိုတဲ့တော်ရရှင်ကတော့
မြမမျိုးဘကလက်နက်ကန်အားလုံးတရုတ်ကြီးလုံးဝမပါဝင်ပဲအပြည့်ရဲ့ဆေးရာတို့ငင်းချမ်းကြီးတိဆောက်တာတို့ကိုမလုပ်နိုင်ကြဘူးလား။ဒီကနေ့ဆိုတရုတ်ကြီးပြည်တွင်းငင်းချမ်းကြီးမှာရှေ့တန်းကပါလာနေတာကိုပြည်သူတွေကလုံးဝအလိုမရှိမကျေနပ်ကြပါဘူ
းမြန်မာနိုင်ငံအနေနဲ့တရုတ်ပေါ်မှာအားကိုးနေရတာကိုလုံးဝမကျေနပ်ပါလို့ဒီတော်ရရှင်အောင်စီရဆိုလာပါတယ်တောင်စလတ်ဆိုတဲ့တော်ရရှင်ရဲ့အမြင်ကိုလည်းနားထောင်ကြည့်ပါအောင်ရှင
်အဓိကကတော့မတူကွဲပြားနေတဲ့အပေါ်မှာရိုးသားဖို့လိုအပ်ပါတယ်ဒါမှလည်းယုံကြည်မှုပိုင်းမှာပိုစစ်ချက်ရမှာဖြစ်ပါတယ်နော်တူးပေါ်တူးမယိုးမသားနဲ့ကလင်ကချစ်ညာနေသုံးပြီးလူလယ်လှုပ်ဖို့ view စင်တာမျိုးတွေလုပ်မယ်ဆိုရင်နှစ်ပတ်စလုံးအတွက်မကောင်းသလိုထိခိုက်တင်တာမှုတွေလည်းပုံပြီးကြီးထွားလာနိုင်မှာဖြစ်ပါတယ်
။ရိုးသားမှုနဲ့နှစ်ဖက်ငြိမ်းချမ်းရေးကိုအပြေရှားကြည့်ဖို့တောင်စလတ်ဆိုတဲ့တော်ရရှင်အကြံပြုလာတာဖြစ်ပါတယ်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့နှစ်သက်လက်ဆောင်ဖြစ်နေတဲ့သွားရရှင်နေကို
ဒီကနေ့ကျွန်တော်တို့ရဲ့ပြည်ချင်းစာရေးအင်္ဂါလိပ်ပတ်ကျွဲအတွက်နိုင်ငံရေးပါတီစာတင်တီထောင်ရေးပြည်ချင်းမာရင်နော်ဘယ်သူဆိုထားတဲ့ပါတီချင်းလေးဆိုတာတော့ရှင်နေပဲကိုယ်တိုင်စဉ်းစားပြီးတော့ဖြေထုတ်ကြည့်ပါအောင်ရှင် ဘိုဘိုမျိုးကြောင်များစီတိုလင်တို့ပါဝင်တည်ဆူထားတဲ့ဘစ်5အဖွဲ့ရဲ့ချစ်တော်ကဘာမျိုးစုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။တော်ရရှင်နေအတွက်နှစ်တည့်မြတ်တာတေးလက်ဆောင်ဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညမာပိုင်းတော်ရရှင်နေရဲ့ဝေဖန်ချက်ပေးစာတွေ၊ရှင်းပွဲစာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ပဲဖြ
မေးသနာကျဆီစဉ်တိဆက်ပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနက်ခင်းမှာလဲနောက်တစ်ချိန်နားဆင်နိုင်ကြပါရဲ့ရှင်အခုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တိဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါ
ဒီကနေ့တရင်ပတ်နှစ်သိကူးမတိုင်ခင်လေးမှာအမေရိကန်ပြည်အောင်စုနယူးယောက်မြို့မှာ2019ခုနှစ်ကအတိတ်ဆိုးရီကိုစွန့်ပစ်ဖြစ်စီတဲ့အခမ်းအနားကျင်းပခဲ့ပါတယ်။ အတိတ်ဆိုးဖြစ်ရွေကိုနှုတ်ဆက်တဲ့အနေနဲ့ဆောက်ရွက်ပေါ်မှာခြာရည်ပြီးစက်ကူဖြတ်ဆက်တဲ့ထည့်ပြီးတော့ဖြတ်စီပစ်တဲ့အခမ်းအနားဖြစ်ပါတယ်။Good Riddance Day မကောင်းတာတွေစွန့်တဲ့နေ့အခမ်းအနားလို့နာမည်ပေးထားပြီးနှစ်စဉ်ကျင်းပနေတာကတော့73နှစ်ရှိသွားပါပြီ။အချစ်ဟောင်းတွေကိုခြေမွလုံးချေဖြတ်စီပစ်မဲ့အခွင့်အရေးဖြစ်ပြီး နှစ်သစ်မှာစိတ်သက်လူသစ်နဲ့စနိုင်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။လူတွေစွန့်ပစ်ခြင်းနဲ့အတိတ်ဟောင်းတွေကခြေထောက်ကျိုးတာ၊ကွန်ပျူတာပတ်စဝတ်လျှို့ဝှက်ကုန်မမှတ်မိတော့တာ၊အစိတ်အတော့ဖြစ်စေတဲ့မကောင်းတဲ့လူတွေနဲ့မလိုအပ်ဘဲသုံးတဲ့ပလတ်စစ်ပစ္စည်းတွေပါဝင်ပါတယ်။တရုတ်ဆောင်ဂျိုနသန်ဘန်နက်ကအစီအစဉ်မှုအဖြစ်တာဝန်ယူဆောင်ရွက်ခဲ့ပြီးတော့နယူးယောက်မြို
ပါဝင်တဲ့သူတွေကထူးခြားပြီးစိတ်ဝင်စားစရာကောင်းတဲ့အတိတ်ဆုံးရှိတဲ့လူတယောက်ကိုရွေးချယ်ပြီးဘရော့ဝေးပြဇက်မင်းဂယ်လ်စ်ကြီးဖို့အတွက်လက်မှတ်တွေရရှိမှာပါရှင်။
ရှားနိုင်ငံစိုက်ဘေးရီးယားဒေသမှာရှိတဲ့ဘိုက်ကယ်ရေကန်အောက်ခြေမှာလူလုံးခရစ်စမတ်သစ်ပင်သွားဆိုင်ခဲ့တဲ့လူ၃ယောက်အကြောင်းပြောပြပါမယ်။ဘိုက်ကယ်ရေကန်ဟာကမ္ဘာမှာအနက်ဆုံးရေကန်လို့ယူဆရပြီးရုရှားနိုင်ငံသားတွေအနေနဲ့စောင်းတွင်းနဲ့နွေရာသီမှာအပန်းဖြေစခန်းအဖြစ်အသုံးပြုကြတာပါ။ရေရဲ့အပူချိန်ကတုံညဒီဂရီဆယ်စီယပ်စ်အထက်ကလေးမှာပဲရှိပြီးတော့ ရေရဲ့အပူချိန်ကတုံညဒီဂရီဆယ်စီယပ်စ်အထက်ကလေးမှာပဲရှိပြီးတော့အေးခဲနေတဲ့လေတွေကလည်းသူတို့ကိုမတားဆီးနိုင်ခဲ့ပါဘူး။ခဲနေတဲ့ရေကန်ပြင်ကရေခဲတုံးတွေကိုဖြတ်တောက်ပြီးတော့အနက်ဆယ်ပေအောက်မှာသစ်ပင်ကိုစိုက်ထူပြီးသစ်ပင်ပတ်ပတ်လည်မှာကားပြခဲ့ပါသေးတယ်။အဲဒီနောက်တော့ရေကန်ကိုမငင်နွမ်းစေဖို့ပလတ်စတစ်နဲ့လုပ်ထားတဲ့ဒီခရစ်စမတ်သစ်ပင်ကိုရေကန်အောက်ကနေပြန်ဆ
အိန္ဒိယနိုင်ငံတောင်ပိုင်းဇန်ဂလောမြို့မှာရင်းစည်းကမ်းဖောက်ရှင်တဲ့ရင်မောင်းတွေကိုစီရန်ချိန်ဖို့နီလန်တက်တခုနဲ့လှုပ်ဆောင်နေပါတယ်။လူသူရုပ်ကြီးတွေကိုရင်ထဲရဲ့ဝစ်ဆုံအုတ်ထုံနဲ့နေကာမြင့်မှန်တွေဝတ်ပေးထားပြီးအတွားလာများတဲ့လမ်းစုံလမ်းကွာတွေမှာထောင်ထားတာပါ။အိန္ဒိယနိုင်ငံရဲ့ IT လုပ်ငန်းတွေအထူးကြောက်ကြိုင်တဲ့ဒီမြို့မှာရင်းစည်းကမ်းလမ်းစည်းကမ်းလိုက်နာ ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။မိနစ်ဖြတ်ဖို့ကြံစီသူတွေလည်းရင်ထင်းရဲ့ရုပ်ကိုမြင်ပြီးစီကံပို့လိုက်နာလာကြပါတယ်။ဒါမဲ့လည်းလမ်းလျှောက်တဲ့သူတွေအတွက်ကတော့ဒီရုပ်ကြီးတွေကိုမြင်ပြီးဆယ်ဖီတက်ပုံထူးထူးရိုက်ဖို့ဖြစ်နေပါတယ်ရှင်။
ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တိဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA ကနေအခုအသံလှင့်ပေးနေတဲ့တနအိစာအစီအစဉ်စာဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည09:32အထိလိုင်းဒိုမီတာ23.7kHz 11800kHz 93.9MHz နဲ့ပထမနာရီဝတ်မှာလိုင်းဒိုမီတာ190kHz 15900MHz နဲ့ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။
အခုတနင်္ဂနွေနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးပါဦးမယ်ရှင်။ယူရိုနိုင်ငံဘက်ထက်မျိုးတော်မှာပြီးခဲ့တောက်ချာနေကအမေရိကန်လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆူလီမာနီရဲ့ရုပ်လောင်းဟာယူရိုနိုင်ငံကိုဒီကနေ့မှပြန်ရောက်လာပြီဖြစ်ပါတယ်။ကာဆမ်ဆူလီမာနီဒီဆုံးသွားတဲ့ ဒီမော်ကနေချလာတဲ့အချိန်မှာတော့စစ်တီးဝိုင်းနဲ့ဂုံပြုခဲ့ကြပါတယ်ဆိုလိုပါနေရဲ့ရုံလောင်းကိုအီရန်နိုင်ငံကရှီယာဘာသာဝင်တွေအထွတ်မြတ်ထားရာမှာရှက်မြို့ကိုဒီနေ့မှာတည်ဆောင်သွားမှာဖြစ်ပြီးတော့အဲဒီကနေဒီဂရန်မြို့ကိုတည်ဆောင်မှာဖြစ်ပါတယ်သူရဲ့ရုံလောင်းကတော့ဇာတိမျိုးဖြစ်တဲ့ကာမန်မျိုးမှာအင်္ဂါနေ့ချိန်မြို့တင်းချုံမှာဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ငံခံရ ဒီနေ့ကျွန်တော်တို့ဆုံးသူအရေးအတွက်53ရောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတောင်းလို့ဟာတရုတ်နိုင်ငံပြည်မာကြီးကဆန္ဒမျိုးနဲ့ကပ်ရက်ဖြစ်တဲ့ဒီဟောင်ကောင်ဘက်ချမ်းကချမ်းရွှေမျိုးမှာငင်းချမ်းစွာနဲ့ဒီနေ့ဆန္ဒပြခဲ့ကြတယ်လို့ဒီမိုကရက်ပါတီ
ဒီနေ့မှာပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာစာအုပ်လုံးပြောကြားခဲ့တာကြောင့်လူ24လောက်တေဆုံးပြီးတော့22ဦးထဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။တနင်္လာနေ့ညနေပိုင်းထိပ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်ပြောပြပေးသွားခဲ့တာပါရှင်။အခုည18:00နာရီမိနစ်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မိနစ်6:00နာရီကနေခွန်နာရီထိလိုက်တို့မီတာ32လေးဆယ်လေးဆယ်ရှစ်တို့ကနေတိုက်ရိုက်ထားယူနိုင်စေနိုင်ကြပါစေ။ကျွန်မခွန်ညိုပါရှင်။ This program has come to you from the Voice of America, Washington. Welcome.